2012ခုနှစ်ရဲ့အပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့ကိုနေပြည်တော်ပြည်ထောင်စုလွှတ်တော်သဘင်ဆောင်ခမ်းမမှာဒီကနေ့မနက်ပိုင်းကကျင်းပပြုလုပ်ပါတယ်ပြည်ထောင်စုလွှတ်တော်နာယကဦးခင်အောင်မြင့်ပြည်သူလွှတ်တော်ဥက္ကဋ္ဌဦးရွှေမန်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးတို့ကဦးဆောင်ပြီးတော့အစိုးရဝန်ကြီးတချို့လည်းတက်ရောက်ပါတယ်နိုင်ငံရေးပါတီတွေကိုဖိတ်ကြားထားတာကြောင့်နိုင်ငံရေးပါတီ19ပါတီကဒီမိုကရေစီနေ့အတွက်စာတမ်းတွေတက်ရောက်ဖတ်ကြားခဲ့ပါတယ်အပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့ကျင်းပပြုလုပ်တဲ့မြန်မာလွှတ်တော်မှာဘလောက်အထိဒီမိုကရေစီအနှစ်သာရပြေဝလာပြီလို့ယူဆပါသလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူတဦးလည်းဖြစ်မန္တလေးတိုင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးအောင်ကျန်ကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာအ
ဲကျွန်တော်ကလည်းတော့ဦးတင်ဖြစ်ပါတယ်တော့ကျွန်တော်တို့မိတိလာနဲ့ကျွန်တော်တို့ပြင်မနာအားဓာတ်မှာရှိတယ်အဲ့ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လေအိမ်မှာတယောက်သွားပြီးတယောက်ကြပါတယ်ဟိုမှာဂွေရဦးအောင်ချင်းနဲ့သန်းတမေရဦးစိန်ထွန်းတို့နောက်တောင်ကဦးအောင်ချင်းနဲ့ဆိုရင်ကျင်းပါလိဒေကွန်ပြီးရမှာတော့ပါပါတယ်ဒီလိုကလွတ်တော်ကိုလည်းလူဦးလုံးများဒီကျွန်တော်တယောက်ကြပါတယ်နောက်အဲကျွန်တော်တခြားတခြားအဲတောင်ကြီးနဲ့တော့ဝိုက်တော့ရမိဒီလာတော့ဝိုက်ကျွန်တော်ကိုင်းရတော့မှရှိတယ်ကျွန်တော်တို့ဆွေးနွေးတော်ကိုလည်းဘောဆာနာမင်းတွေပါလေအဲအဲမှာတယောက်ကြပါတယ
်ဒီမိုကရေစီနေ့ကိုဒုတိယအကြိမ်ပေါ့နော်လွှတ်တော်မှာကျင်းပတာဆိုတော့ဒီအခြေအနေကငယ်တို့ဘယ်လိုမြင်လဲဗျရင်းနှစ်ကတည်းကဆိုင်ဗာများထူးခြားခြားရှိပါလေအ
ဲဒီကဒီနေ့ကတော့ကျွန်တော်တို့ကျင်းပမယ်လို့တို့စဉ်းစားရတဲ့လွှတ်တော်ကကျွန်တော်တို့လွှတ်တော်တက်နေတဲ့နိုင်ငံရေးပါတီအားလုံးပါဝင်နေတဲ့ကျင်းပရေးဒုက္ခမီဆိုတာဖော်ရကျွန်တော်တို့ဒီကလည်းမှာတောင်ကလွှတ်တော်မှုလည်းဥပအောင်ရှင်းနေတာပါလေအဘိုးဘုံဒီဆိုပြီးတော့ကျွန်တော်တို့ပါတီကိုတက်နိုင်ရင်ပါတီအားလုံးကိုပါဝင်အောင်ပေါ့ဗျာအဲ့လိုစာရမ်းတွေတောင်းတာတွေလည်းပြည်တယ်မှာပဲကျွန်တော်တို့ဆွေးနွေးတာတောင်းတာတော့ဥဝင်ချိန်ကဆက်ပြီးတော့ဖတ်ပါတယ်ဟိုအဲ့ဒါကတော့ဒီနေ့ထက်မှာတော်တော်လေးကျေကျေတက်မြတ်နေပေါ့ဗျာပါတီကိုအားလုံးပါအောင်ပေါ့ဗျာအစည်းအဝေးပြီးတော့ဆောင်ရွက်လာတဲ့အမေပါပြရပါမယ်။ဆရာလေးပြရပါတော့ဒီကြရဲလို့ကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုကအငဲသဘောထားလေးမေးချင်လို့ပါလွှတ်တော်ကိုစလက်တူအနေနဲ့အမြင်ပေါ့။အခုဒီဒီမိုကရေစီနေ့ကိုကျင်းပပြစ်တာတော့ဒီမြန်မာလွှတ်တော်မှာဒုတိယနှစ်ပေါ့နော်။အဲ့တော့မြန်မာလွှတ်တော်မှာဒီမိုကရေစီနေ့ကိုကျင်းပလို့ပဲဒီမိုကရေစီအရလွတ်လပ်လပ်နဲ့အခြေအနေလွတ်လပ်ခွင့်ရှိလာတဲ့အခြေအနေဒီမိုကရေစီအနှစ်သာရမြန်မာလွှတ်တော်ထဲမှာဘယ်လောက်ထိရောရှိလာပြီလို့အငဲယူဆပါလဲ။အဲ
ကျင်းပမှုဆိုပြီးတော့ကျွန်တော်တို့လွှတ်တော်လဲဟိုကဒါအဲဒီမှာမှာနေပြီးတော့ဗျာအဲဒီကမှာဒီနေ့မှာဒီနေ့စက်တင်ဘာ15ရက်နေ့ကိုပြည်ထောင်စုဒီမိုကရေစီနေ့ဖြစ်နေတာမှတင်ထားတယ်အဲ့ဒါကြောင့်ပြင်ပပါပါမယ်လို့ဆိုတော့ဒါဒီမိုကရေစီကိုပြည်ထောင်စုဒီမိုကရေစီပေါ်လာလာဖို့ကြိုးစားဦးကျွန်တော်တို့လက်ရှိကျွန်တော်တို့အစိုးရပေါ့ဗျာကျွန်တော်တို့ဒါလူမျိုးနဲ့ခါတယ်ဆိုတော့ကျွန်တော်ကလည်း online ကြာလေးနဲ့ဆက်ပြီးတော့ပေါ်လာမှာလေ။နောက်ကျွန်တော်တို့လွတ်တော်အနေနဲ့တော့ဒါပထမအပြီးဒီလိုဆိုစတုဒ္ဓပုံမှန်ရှိရှိရောက်သွားပြီဆိုတော့ကျွန်တော်တို့ကတော့ဒါပထမဆုံးအချိန်စတုဒ္ဓပုံမှန်ရှိရမှာမှကျွန်တော်တို့ကစပြီးတော့ဆက်ကြတာ။ဟုတ်။အရင်ပထမအချိန်ကချမ်းပြေလာနေတော့ကျွန်တော်တို့ကတနည်းပဲသတိစောတက်လိုက်ပြီးတော့နောက်ဒီကဲရှိရခုမှစတင်ပါလား။အဲ့တော့ကျွန်တော်တို့မြင်ကြရရင်တော့ကျွန်တော်တို့တော့ပေါ့ဗျာရှင်းရှင်းကြည့်မှုတွေကတော်တော်ဒီလိုလည်းလာပုံမှန်နေနေပုံရှိလာတယ်ကျောင်းရည်ရပို့ပြီးတော့ဟိုအဲ့လိုဖြစ်လာတဲ့ခါကျတော့လေအဲကုပါတီဆိုတာလည်းပေါ့ဗျာကျောင်းရည်ရပို့ပြီးတော့လွတ်တော်ကိုအချင်းချင်းကြားထဲမှာလည်းပြည်နာလည်းမြည်တိုးလာတယ်။တိုင်းသားတွေနဲ့ကျွန်တော်တို့တောင်းလာတယ်နားလည်းမြည်ဆိုပြီးတော့တိုးလာတယ်။နောက်တမောဘားတွေနဲ့ကျွန်တော်တို့ကြားထဲမှာလည်းနားလည်းမြည်တိုးလာတယ်။ပို့ပြီးတော့ဆက်ဆံရေးရလည်းပို့တိုးတက်လာတာတော့နည်းနည်းကြည့်ကြတယ်လို့ကျွန်တော်ခုချိန်ကျက်ချက်ပြီးရပြီးမှကျွန်တော်ခံစားရတယ်ခံစားကြည့်တယ
်။ဒီလွတ်တော်ထဲမှာတော့ဒီလူထုရဲ့ဒီမိုကရေစီဆိုတော့လူထုရဲ့အတန်လူထုရဲ့သဘောထားကိုဘယ်လောက်ထိထင်ရှားနိုင်မှုရှိရလို့ယူဆပါလဲ
။လွတ်တော်ဥက္ကဋ္ဌရဲ့ဆောင်မှုဘောဓာတ်ရဲ့ဟောရာကလွတ်တော်အတန်ကပြည်သူ့တန်နဲ့လွတ်တော်ရဲ့ဆန္ဒကပြည်သူ့ရဲ့ဆန္ဒပဲ။ဒီလူထုရဲ့ဒီမိုကရေစီလွတ်တော်ကကောင်းတဲ့ထောက်ချရမှာအဲ့လိုဖြစ်တယ်လို့ဆိုအဲ့လိုရမြင်ထားတော့အဲ့တော့အဲ့ဒီဘက်ကိုတော့အားကြီးမှန်တဲ့ကျိုးပါနေရပေါ့ဗျာ။ဒါကြည့်ရင်ဒီမိုကရေစီရှေ့မှာတဲ့ဒီမိုကရေစီတော့ရောက်ပြီလားလို့ပြောလို့ကတော့ကျွန်တော်တို့ကဖွဲ့စည်းပုံခြေဆောင်မှုကိုကြောင်းမယ်လို့ပြောထားတဲ့အဲ့ဘာဒီဖြစ်တယ်အဲ့တော့ဖွဲ့စည်းပုံခြေဆောင်မှုကိုအဲ့တင်ချောင်းမယ်အဲ့ဒါမှဖွဲ့စည်းပုံခြေဆောင်မှုမှာပါတဲ့ချက်တွေကဒီဘက်ကိုဒီရှာဒီမိုကရေစီစာမေးနေတဲ့တိုက်တဲ့အဆင့်ဒီလောက်ရောက်လို့ဆိုရင်တော့ကျိုးရောက်တယ်ဒီကျွန်တော်တို့အားလုံးကိုပြောမယ်ခေတော်လေးကဒီနေ့ဆိုင်ပေါ့ကတကယ်ကဒီမိုကရေစီပြည်သူတို့ဟဲ့တဲ့တန်တန်ပေါ့တကယ်ကြောအကြောင်းလေးကိုအားယူကြနေတာကတော့ပြင်နေလို့ကျွန်တော်ဒီလိုပဲတုံ့တက်ရှင်းပါတယ်